ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ဝေချို့အတွက်ရန်ပုံငွေကိုစတင်ထားဖို့တမတ်တော်နဲ့ထရန့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုထိခိုက်နေတဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆက်တဲ့ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးတာတွေမလုပ်ခဲ့ဘူးဆိုပြီးအထောက်ပံ့တွေဖြတ်တောက်မဲ့အကြောင်းတမတ်ထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။ဂျာမနီနိုင်ငံရဲ့ဝန်ကြီးဟီကိုမက်စ်ကလည်းဖြစ်ပေါ်နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုလိုက်ပါတယ်။ COVID-19 ရောဂါကိုအတူလက်တွဲပြီးရင်ဆိုင်ရမှာဖြစ်ပြီးရောဂါစမ်းသပ်ပစ္စည်းနဲ့ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးမှုတွေအတွက်ကုလသမဂ္ဂအထူးသဖြင့် WHO ကိုထောက်ပံ့ကူညီတာကသာအကောင်းဆုံးနည်းလမ်းဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။လက်တလောကမ္ဘာတဝန်းမှာ virus ကူးစက်သူ2000နီးပါးအတည်ပြုထားပေမဲ့နေရာတော်များမှာစမ်းသပ်စစ်ဆေးဖို့အခက်အခဲတွေရှိနေစေဖြစ်တဲ့အတွက်လက်တွေ့အခြေအနေမှာကူးစက်သူရေအတွက်ပုံများနိုင်တယ်လို့လည်းကျွမ်းကျင်သူတွေခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကပေါ်ထူးနေစော်ပဲထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းသေဆုံးသူရေအတွက်ကလည်း3,600ကျော်အထိရှိနေပါတယ်။